မြန်မာနိုင်ငံအပါဝင်နိုင်ငံပေါင်း16နိုင်ငံကိုကမ္ဘာမှာအဆိုးရွားဆုံးဘာသာရေးလွတ်လပ်ခွင့်ချိုးဖောက်တဲ့နိုင်ငံတွေအဖြစ်တနင်္လာနေ့ကထုတ်ပြန်တဲ့ USCIRF နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်စောင့်ကြည့်ရေးအမေရိကန်ကော်မရှင်ရဲ့2019ခုနှစ်အစီရင်ခံစာမှာဖော်ပြထားပါတယ်တရုတ်နိုင်ငံအတွင်းဝီဂါမွ슬င်တွေကိုထိမ့်သိမ်းရေးစခန်းမှာထားတဲ့ကိစ္စပါဝင်ကိစ္စရပ်တွေကြောင့်တရုတ်နိုင်ငံကိုဘာသာရေးလွတ်လပ်ခွင့်ချိုးဖောက်မှုအဆိုးရွားဆုံးနိုင်ငံအဖြစ်သတ်မှတ်ထားပါတယ်။ VOA တန်တမန်ရေးရာသတင်းတောက်စင်ဒီစိန်နိုင်ငံခြားရေးရုံးကသတင်းပေးပို့ထားတာကိုအခြေခံပြီးတော့မတ်ဤတန်စင်ကပြောပြပေးပါမယ်ရှင်
။ USCIRF ကထုတ်ပြန်တဲ့အစီရင်ခံစာထဲမှာစိုးရင်စရာအကောင်းဆုံးနိုင်ငံစည်းနေတွေမှာမြန်မာနိုင်ငံလည်းပါဝင်တယ်လို့မြန်မာရဲ့အိမ်နီးချင်းတရုတ်နိုင်ငံကိုလည်းထည့်သွင်းထားပါတယ်။ဝီဂါမွ슬င်ကိုထိန်းသိမ်းစခန်းတွေမှာပိတ်ထားပြီးတော့ညှဉ်းပန်းနှိပ်စက်မှုတွေလှုံ့ဆော်နေတဲ့တရုတ်နိုင်ငံဟာဘာသာရေးလွတ်လပ်ခွင့်ချိုးဖောက်မှုအဆိုးရွားဆုံးနိုင်ငံဖြစ်တဲ့အကြောင်းနိုင်ငံတကာဘာသာရေးလွတ်လပ်ခွင့်စောင့်ကြည့် American Commission USCIRF Commissioner Gary Bawa ကပြောပါတယ
် But it's also against Tibetan Buddhists against Falun Dong
ဝီဂါမွ슬င်တွေပေါ်တာမကတိဘက်ဗုဒ္ဓဘာသာဝင်တွေ Falun Gong လို့အဖွဲ့မျိုးတွေတရားဝင်မှတ်ပုံတင်ထားတဲ့ဖျားအကြောင်းတွေကအစဘာသာရေးလွတ်လပ်ခွင့်ချိုးဖောက်မှုရှိနေတာပါတရုတ်ကွန်မြူနီအစိုးရမဟုတ်တဲ့တခြားတစ်ခုခုအပေါ်တရုတ်နိုင်ငံသားတယောက်တပ်ဝင်ယုံကြည်တာကိုတရုတ်အစိုးရကတွေးရင်တွေးသလိုချိန်ချောက်မှုတွေလှုံ့ဆော်ပြီးဒီလိုတခြားယုံကြည်မှုပြောက်အောင်နှီးမျိုးစုံနဲ့လှုံ့ဆော်နေပါတယ
် USCIRF ရဲ့2019ခုနှစ်စီရင်ခန့်စာမှာဖော်ပြထားတဲ့တရုတ်ဝန်အဆင့် CPC အထူးစိုးရင်ပွဲရနိုင်ငံစည်းနွေတွေမှာအမေရိကန်နိုင်ငံသားဌာနက2018ခုနှစ်တုန်းက CPC အဖြစ်သတ်မှတ်ထားတဲ့မြန်မာတရုတ် Eritrea အီရန်မြောက်ကိုရီးယားပါကစ္စတန်ဆော်ဒီအာရေဗျာဆူဒန်တာဂျီကစ္စတန်တာကမနစ္စတန်စတဲ့နိုင်ငံပေါင်း10နိုင်ငံပါဝင်အရင် CPC စီရင်ထဲမှာမပါဝင်သေးတဲ့ဗဟိုအာဖရိကသမရနိုင်ငံနိုင်ဂျီးရီးယားရုရှားဆီးရီးယားဥဘကစ္စတန်နဲ့ဗီယက်နမ်တို့လည်းပါဝင်ပါတယ်1999ခုနှစ်ထဲကအထူးစိုးရင်ပွဲရနိုင်ငံစီရင် CPC မှာထည့်သွင်းခံရတဲ့မြန်မာနိုင်ငံရဲ့ဘာသာရေးလွတ်လပ်ခွင့်ဟာအစိုးပိုင်လမ်းကြောင်းကိုဦးတည်နေတဲ့အတွက်ဒီစီမှာဆက်ပြီးတော့ထည့်သွင်းသွားမှာဖြစ်တဲ့အကြောင်း USCIRF Commissioner Gail Manchin ကဗီဒီယိုမြန်မာပိုင်းကိုပြောပါတယ်အထူးသဖြင့်ပြီးခဲ့တဲ့နှစ်ရိုဟင်ဂျာမွ슬င်တွေပေါ်မှာရက်ဆက်ကြမ်းကြုတ်မှုတွေဖြစ်ခဲ့ရတဲ့ပတ်သက်ပြီးတော့မြန်မာအစိုးရစစ်တပ်နဲ့တခြားဖွဲ့စည်းတွေကလည်းတောင်းဝန်ခံမှုတောင်းဝန်ယူမှုလုံးဝမရှိတဲ့အပြင်ဒီလိုမကျူးလွန်ခဲ့ဘူးလို့လည်းသူတို့ကငြင်းဆန်နေတာဖြစ်ပြီးတော့အထူးသဖြင့်ရိုဟင်ဂျာမွ슬င်တွေပေါ်မှာလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုအဆင့်ထိကျူးလွန်ခဲ့တဲ့လုပ်ရပ်တွေကြောင့်မြန်မာနိုင်ငံကို CPC စီးရင်ထဲမှာဆက်လက်ထည့်သွင်းရတာလို့မန်ချင်က VOA ကိုပြောပါတယ်မြန်မာနိုင်ငံတွင်းမှာဘာသာအပေါင်းစုံချစ်ချည်ရေးမှာဥဆောင်လှုပ်ရှားနေသူတူဖြစ်တဲ့ဦးဝင်းလွင်ကတော့မြန်မာနိုင်ငံဟာဖွဲ့စည်းပုံအရဘာသာရေးလွတ်လပ်ခွင့်ကိုအာမခံထားပေမဲ့လက်တွေ့မှာအခုချိန်ထိဘာသာရေးအရခွဲခြားကန့်သတ်မှုတွေရှိနေတယ်မယ်လို့ VOA ကိုပြောပြပါတယ
်မြန်မာပြည်ရဲ့ဖွဲ့စည်းပုံအခြေခံဥပဒေတိုင်းမှာအခု94ဥပဒေမှာတောင်းမှာဒီအတိမတ်ပြုထားသောဘာသာရေးလေးရပ်စလုံးဟာဘာသာကိုအကြောင်းပြုပြီးမိသူတူတယောက်မှခွဲခြားဆက်ဆံမှုမရှိစေရဆိုတဲ့ပါပါလေစာထဲမှာပါတဲ့ဟာတော့လက်တွေ့မှာမဖြစ်သေးတာတော့အသေးချပါအခုတတိလည်းမဖြစ်သေးပါဘူးအများကြီးလိုအပ်ချက်တွေရှိနေပါသေးတယ်အထူးသဖြင့်ကျွန်တော်တို့အစ္စလာမ်ဘာသာဝင်များဥပမာဆိုလို့ရှိရင်ကျွန်တော်တို့ကိုးကွယ်ဖို့အတွက်ဆိုရင်ဝတ်ပြုဖို့အတွက်လူဦးရေတိုးဝါလာလေ1962ခုနှစ်ကစပြီးပလီတလုံးမှအသက်စတင်ပြီးတော့အဆောက်လုပ်မရသေးပါဘူးနောက်အရေးချင်းနေဖြစ်လိုက်ပြီဆိုရင်လည်းဟိုအဲ့ဒါဘာသာရေးအဆောက်အဦတွေကိုတိုက်ခိုက်ခံရတဲ့အခါကျတော့အဲ့ဒီဘာသာရေးအဆောက်အဦတွေကိုပိတ်ပြီးပြန်ဖွင့်မှုကိစ္စရပ်တွေကိုလည်းမခွင့်ရသေးဘူးနော်နောက်တစ်ခါဒီဘာသာရေးအဆောက်အဦတွေကတရားဝင်ဟိုလောက်ကလာမဟုတ်ဘူးစတဲ့အကြောင်းပြချက်တွေပါတယ်လက်တွေ့ကတော့ကိုးကွယ်မဲ့သူများရှိတော့လေကိုးကွယ်စရာနေရာများမရှိဘူးဒီအခက်အခဲတွေရှိနေတယ်ပိတ်နေတာတွေလည်းမခွင့်သေးပါဘူးအော်ဒါဝတ်ပြုကိုကွယ်မှုနဲ့ပတ်သက်လို့ပါနောက်တစ်ခါဒီကျွန်တော်နိုင်ငံသားချစ်ရေးကိစ္စလေးမှာလည်းပဲကီမမှာရှိတဲ့အစ္စလာမ်ဘာသာဝင်များဟာဘလောက်ပဲလူကြီးနေနဲ့တွေ့ဆုံတဲ့အခါမှာပြောအစ္စလာမ်ဘာသာဝင်ဆိုတာနဲ့တွေးနှောဆိုပြီးတော့ကတစ်ခါမှကဘာမှမကြဘူးတဲ့လူမျိုးနာမည်ကြီးတက်ပြီးတော့အဲ့ဒါဒီနဲ့ထုတ်ပေးတဲ့လူတွေထုတ်ပေးတယ်ထုတ်မပေးတဲ့လူတွေမပေးဘူးအဲ့လိုမှတ်ပုံတင်မရတဲ့အခါကျတော့ကလေးတွေပညာသင်ကြားရေးမှာလည်းအခက်အခဲရှိတယ်ပါဆိုဒွေရှောက်တဲ့နေရာမှာလည်းအခက်အခဲရှိတယ်
ဗုဒ္ဓဘာသာများစုရှိတဲ့မြန်မာနိုင်ငံမှာဗုဒ္ဓဘာသာကိုအခြေခံတဲ့အမျိုးသားရေးလှုပ်ရှားမှုတွေကလည်းအခုနှစ်ပိုင်းတွေအတွင်းမှာအားကောင်းလာနေပါတယ်။ဒါဟာတစ်ဖက်မှာတခြားဘာသာကြားတွေကိုဖိနှိပ်ကန့်သတ်ဖို့တွန်းအားပေးတဲ့လိုမျိုးဖြစ်လာတယ်လို့ဘာသာပေါင်းစုံချစ်ချည်လှုပ်ရှားသူတွေကယူဆကြပါတယ်
။မိုက်တန်စင်ပြောပြသွားတာပါရှင်။